မြမအကြအတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးနဲ့ဆွေးနွေးမယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌအသစ်အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးစစ်ကောင်စီကတုံ့ပြန်သတိပေးလိုက်ပါတယ်။မြန်မာနိုင်ငံရဲ့အာဆီယံကဝင်ရောက်ဖြစ်ရှင်းရမှာအစံဖက်အဖွဲ့အစည်းနဲ့မတရားသည်အဖြစ်စစ်ကောင်စီကကြေညာထားတဲ့အဖွဲ့တွေကိုမဆက်ဆံဖို့စစ်ကောင်စီရဲ့သတိပေးချက်နဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါရခင်ဗျာ
။ဟုတ်ကဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်နိုမာဆူရီကသူရဲ့နှစ်သစ်မိကုံးမှာအခုလိုအားလုံးနဲ့ဆွေးနွေးသွားဖို့ပြောခဲ့တာပေါ့မြန်မာဘက်ကတနေ့ချက်တာတွေကပဲဘာကြောင့်အခုလိုတုံ့ပြန်ခဲ့ပုံဖြစ်နိုင်တာကိုအမေရိကန်အခြေစိုက်မူဝါဒလိလာရဲ့ဖွဲ့ Wilson Center ကကမ္ဘာလုံးဆိုင်ရာသုတေသီကိုရန်ညိုဟင်းက
အင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌရာထူးကိုယူလာပြီးတဲ့အချိန်မှာအာဆီယံသဘောတူညီချက်၅ချက်ကိုပို့ပြီးမမထန်ထန်နဲ့အကောင့်ထဲပုံမဲဆိုတဲ့သဘောထားမျိုးတွေ့လာရတယ်အထူးသဖြင့်တော့ဒီအင်ဒိုနီးရှားအပါဝင်ပေါ့မလေးရှားစင်ကာပူစတဲ့ Maritime ASEAN ပေါ့ပင်လယ်ဗက်ချမ်းမှာရှိတဲ့ ASEAN နိုင်ငံတွေကဒီ ASEAN မူငါချက်ကိုအမြန်ဆုံးနဲ့ခိုင်ခိုင်မာမာအကောင့်ထဲဖော်မယ်ဆိုတော့ရက်တီချက်မျိုးတွေ့လာရတယ်အဲ့လိုမျိုးအကောင့်ထဲဖော်ဖို့ဆိုရင်စဉ်းစားချက်တစ်ခုကတော့ဒီစစ်ကောင်စီတစ်ဖက်ထဲနဲ့ထိတွေ့လို့မရဘူးရှိသမျှအဖွဲ့အစည်းအားလုံးနဲ့ထိတွေ့ရမယ်ဆိုတော့အချက်ကိုပြောလာတယ်ပေါ့ပြောလာတော့စကားဆဘက်ကတော့ဒါကတစ်ဖက်မှာရှိနေတဲ့အလိုင်းအင်အားစုတွေကိုပို့ပြီးအားပေးအားမြောက်ပြုပြီးတော့ပို့အားကောင်းလာအောင်လုပ်မယ်ဆိုတဲ့ယူဆချက်မျိုးရှိပုံရပါတယ်။အဲ့ဒီခါကျတော့သူ့အနေနဲ့ဘလို့မှလက်မခံနိုင်ပဲနဲ့အမြန်ဆုံးတုံ့ပြန်လာတယ်လို့ကျွန်တော်တို့အလုံးမြင်ပါတယ
်။ဒီပေါ်မြမရေလိလာသုံးသက်သူတီပေါ်မျိုးနဲ့ပြည်သူ့လွှတ်တော်မဟောင်းဦးရထွန်းကလည်
းမလေးရှားတို့အင်ဒိုနီးရှားတို့မြမအပေါ်မှာတင်းတင်းမာမာဆက်ဆံတဲ့တိုင်းပြည်တွေက NUG နဲ့ဆက်ဆံဖို့အတွက်နည်းနည်းလေးသံပြစ်နေတာတွေရှိတယ်အဲ့ဒါကြောင့်မလို့အခုတရားဝင်ဥက္ကဋ္ဌရာထူးလွှတ်ပြောင်းယူမဲ့အင်ဒိုနီးရှားကလည်းကျွန်တော်တို့အားလုံးနဲ့တွေ့ဆုံဖို့ဆိုတဲ့ဥစ္စာမှာအဲ့ဒီလိုလိုက်လှုပ်လာမှာကိုစိုးရိမ်ပုံရပါတယ်အဲ့ဒီ NGO ကိုအပြစ်မှတ်ပြတာအဲ့လိုလေဖြစ်မလာအောင်ကြိုပြီးတော့သတိပေးလိုက်တာလို့အဲ့လိုယူဆလို့ရပါတယ်ဗျာ
အခုလိုသတိပေးလိုက်ချင်းရှေ့ဆက်ဖြစ်လာနိုင်ခြေကိုစက်မေယာမှာ USIP American ငြိမ်းချမ်း Institute ဖွဲ့မှာအဲ့ပညာရှင်လည်းဖြစ်တဲ့ကိုရဲမျိုးဟင်းက
အင်ဒိုနီးရှားမလေးရှားစင်ကာပူပေါ့နော်ဟိုလက်ရှိဒီအာဆီယံမှာဒီအာဆီယံမူငါးချက်နဲ့ပတ်သက်ပြီးတော့စကားဆဘက်ကအကောင့်တွေပုံနေမှုပိုင်းမှာအားနေတယ်အကောင့်တွေလုံးဝမဖော်ဘူးလို့မြင်တဲ့နိုင်ငံတွေကသူတို့ပြောတဲ့အတိုင်းပဲဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံမှုတွေလုပ်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်ဗျအဲ့တော့ဒီလိုမျိုးထုတ်ပြန်မှုတွေလှုပ်လာပေမဲ့လည်းအာဆီယံအနေနဲ့ကတော့အဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံမှုတွေကိုပို့ပြီးတော့တိုးမြင့်လှုပ်ဆောင်လာနိုင်ရရှိတယ်ဒီအာဆီယံအနေနဲ့ကလည်းပြီးခဲ့တဲ့အာဆီယံဥက္ကဋ္ဌ20လုံးမှာပေါ့နော်ဘရူနိုင်းကောကမ်ဘောဒီးယားကောမှာမြန်မာရေးနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့အပိုင်းပါမအောင်မြင်ခဲ့ဘူးသူတို့ကိုယ်တိုင်လည်းဘယ်လိုမျိုးအကောင်းဆုံးနည်းလမ်းနဲ့အာဆီယံမူငါးချက်ကိုအကောင့်ထဲပို့အောင်လဲဆိုတဲ့ကိစ္စကိုသူတို့အချင်းချင်းကြားထဲမှာပြည်မှာရှိတဲ့ပညာရှင်တွေနဲ့ကြားထဲမှာစဉ်းစားတာတွေလုပ်နေတယ်အဲ့ဒီခါကျတော့ဒီလိုမျိုးနည်းလမ်းပေါ်ဆောင်တဲ့နေရာမှာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံရမယ်ဆိုတဲ့ကိစ္စကလည်းနည်းလမ်းတရက်အနေနဲ့ပေါ်ဆောင်တယ်ပေါ့
ဒီရှေ့ဆက်ဖြစ်လာနိုင်ခြေပေါ်ဦးရထွန်းကလည်
းအာဆီယံမူငါးချက်အကောင့်ထဲပို့ကတိတ်ပြီးတော့မလွယ်တော့ဘူးပေါ့နော်ဒီ NUG EDF CRPH တွေနဲ့တွေ့ဖို့သူတို့ကအဲ့လိုဒီမှန်ထားတယ်ဆိုလို့ရှိရင်တော့အခုနာဇာကတုံ့ပြန်ချက်ကိုကြည့်ရတာကဒီလိုင်းစဉ်ကနော်သူတို့ချမှတ်ထားတဲ့ five point consensus ကရှေ့တိုးဖို့အတွက်ဘာမှသိထူးထူးခြားခြားဖြစ်လာနိုင်ကြအကြောင်းသိမရှိတော့ဘူးမြန်မာနဲ့ပတ်သက်ပြီးတော့အာဆီယံကဖြည့်ရှင်းပေးဖို့ကမ်ဘောဒီးယားအနုနည်းနဲ့ရောအကြမ်းနည်းနဲ့ရောတစ်ခုလုံးနဲ့ကြိုးစားတာမီပေါင်းစုံသွားပြီလို့တော့ပြောရမှာပေါ့နော်အင်ဒိုနီးရှားကတော့အခုမှပထမစပြီးတော့ခြေလှမ်းပြင်တော့မှရှိပါသေးတယ်ဒါပေမဲ့ကြိုပြီးတော့ခံမှန်းကြည့်ရတာမြင်ရတာတော့သူ့ရဲ့တိုက်တွန်းချက်တွေကလည်းအောင်မြင်မဲ့အလားအလာမတွေ့ရပါဘူ
း။နောက်ရှေ့ဆက်ဖြစ်လာနိုင်ခြေအပေါ်လဲကိုရဲမျိုးဟင်းက
လက်ရှိအင်ဒိုနီးရှားရဲ့ရက်တီချက်နဲ့လုပ်နေတဲ့အနေအထားကိုလည်းစက္ကစဘက်ကတော့သဘောတူမှာမဟုတ်ဘူး။အင်ဒိုနီးရှားကိုယ်စားလှယ်ကိုလည်းပြည်တွင်းနဲ့လာဖို့ကိစ္စကိုတော့တော်တော့စဉ်းစားမယ်လို့ထင်တယ်။အဲ့ဒါပေမဲ့တစ်ဖက်ကလည်းပါရှိလဲဆိုအဲ့ဒီလိုပုံစံအတိုင်းသွားမယ်ဆိုရင်တော့အာဆီယံနဲ့ပိုဝေးသွားနိုင်တဲ့အနေအထားမျိုးလည်းတစ်ဖက်မှာရှိနေတယ်လို့ကျွန်တော်တို့လို့မြင်ပါတယ
်။တကယ်တော့အာဆီယံဘက်ကဒီဘုံသဘောတူချက်၅ရက်အကောင့်ထဲပေါ်ဖို့ကြိုးပမ်းနေချိန်မှာမြန်မာစစ်ကောင်စီဘက်ကတော့သူ့ရဲ့ရှေ့လုပ်ငန်းစဉ်၅ရက်နဲ့သူရွေးကောက်ပွဲလုပ်ဖို့ပြင်နေပုံရတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ။